တန်းသားလက်နက်ကင်ဖွဲ့စည်းတွေအားလုံးရဲ့ပေါ့လေထိပ်သီးအစည်းအဝေးပွဲတစ်ခုပေါ့ညီလာခံတစ်ခုကို21ရာစုပင်လုံးညီလာခံမတိုင်ငယ်မှာကျင်းပဖို့ရှိတယ်ဆိုပြီးတော့သတင်းတွေထွက်နေတယ်ခင်ဗျာအဲ့ဒီအတွက်ကိုကျွန်တော်နည်းနည်းပြောပြပေးပါဦးခင်ဗျာဘလို့များအစီအစဉ်ရှိပါလဲခင်ဗျာ
လုံးလုံးစင်တော့အဲ့ဒီလုတ်ဖွဲ့ဆိုတာကတော့တဘောထားရှိပါတယ်အဲ့ဒီလည်းပြင်ဆင်နေကြပါတယ်ဟိုလမ်းကြောင်းကတော့ဒီလိုပေါ့နော်ကျွန်တော်တို့ UNFC ဘက်ကအားလုံးပါဝင်တဲ့ပုံစံကိုကျွန်တော်တို့ကဖော်ဆောင်နေတာဖြစ်ပါတယ်တော့အားလုံးပါဝင်မှုဆိုတာမှာကျွန်တော်တို့ဒီနိုင်ငံရေးပိုင်းရောပြည်ခရစ်ရေးပိုင်းရောနှစ်ပိုင်းရှိတာပေါ့နော်အဲ့ဒီနှစ်ပိုင်းစလုံးမှာကျွန်တော်တို့ကဖော်ဆောင်နေတယ်ဆိုတော့အခု21ရာစုပြည်လုံးညီလာခံဆိုတဲ့ပြည်တော်စုညီညွတ်ညီလာခံလာမယ်အဲ့မှာကျွန်တော်တို့တိုင်းရင်းသားလက်နက်ကင်တော်လှန်ရေးဖွဲ့စည်းတွေအနေနဲ့ပေါ့နိအားလုံးအတူတူကပါဝင်ပြီးတော့မှဆွေးနွေးရမယ်ဆိုတော့အခင်းချင်းမျိုးဖြစ်လာခဲ့ရင်ကျွန်တော်တို့တိုင်းရင်းသားလက်နက်ကင်တော်လှန်ရေးဖွဲ့စည်းများဘက်မှဘုံရည်တည်ချက်အမြင်သဘောထားတွေပေါ့နော်စူးစိထားဖို့လိုအပ်တယ်အဲ့ဒီပုံမှာအထောက်အပံ့ဖြစ်စေတဲ့ကျွန်တော်တို့တိုင်းရင်းသားလက်နက်ကင်တော်လှန်ရေးဖွဲ့စည်းများအားလုံးပါဝင်တဲ့စုံညီစည်းဝေးတစ်ခုလုပ်မယ်ဆိုပြီးတော့အဲ့လိုသဘောထားချမှတ်ထားပါတယ
်
အဲ့ဒါကိုအခုလောလောဆယ်တော့ကျွန်တော်တို့ပြင်ဆင်ရေးကော်မတီဖြစ်မြောက်ရေးပေါ့နော်အဲ့ဒါလုတ်ပြီးတော့မှကြိုးပမ်းနေပါတယ်အဲ့ဒီကနေတစင်အဖွဲ့အားလုံးပါဝင်တဲ့ကျင်းပရေးကော်မတီဖြစ်စေပေါ့နော်အလုတ်ဖွဲ့ဖွဲ့ပြီးတော့မှကျွန်တော်တို့ကျင်းပဖို့တော်ဖို့အတွက်တော့လောလောဆယ်အနေထားအတွက်ပြင်ဆင်နေပါတယ
်ဟုတ်ကဲ့ဆိုအဲ့ဒီအတွက်ကရောစပြီးဆောင်ရွက်ပြီလားခင်ဗျအ
ဲ့ဒီအတွက်တော့ပြင်ဆင်နေတယ်ဆိုတဲ့အနေထားမှာရှိတယ်လို့ပြောလို့ရပါတယ
်ညီလာခံကျင်းပချင်းရဲ့ရည်ရွယ်ချက်ကတိုင်းရင်းသားအဖွဲ့တွေအားလုံးပါဝင်ဆွေးနွေးရေးဆိုတဲ့အပိုင်းပေါ်မှာအခြေခံထားတယ်လို့သိရတယ်လေ။ဆိုအဲ့ဒီအပိုင်းမှာတမရော်အနေနဲ့လက်မခံနိုင်ဖြစ်နေတဲ့အဖွဲ့၃ဖွဲ့ပေါ့လေ။ The AA တို့ The Amplon ဖွဲ့တို့ကိုကန့်အဖွဲ့တို့ပေါ့လေ။ဆိုဒီအဖွဲ့နဲ့ပတ်သက်ပြီးတော့ UNFC ဘက်ကသဘောထားဘယ်လိုများရှိပါလဲခင်ဗျာ
။ဒီလိုရှိပါတယ်။ပြီးခဲ့တဲ့ဦးသိန်းစိန်ဆိုရလက်ထက်မှာပေါ့လေ။ကျွန်တော်တို့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့စီပေါင်း21ဖွဲ့ဒီစီစဉ်ညှိနှိုင်းဆွေးနွေးမှုထဲမှာပါဝင်ခဲ့ပါတယ်။ဆိုရင်ရေအဲ့ဒီ21ဖွဲ့ထဲကမှသူတို့ကအဲ6ဖွဲ့ကိုအတိမတ်မပြုဘူးဆိုတဲ့အနေအထားမှာရှိပါတယ်။ဆိုအဲ့ဒီ6ဖွဲ့မှာမှသူကထိတွေ့ပြစ်ခတ်တိုက်ခိုက်မှုရှိနေတဲ့3ဖွဲ့နဲ့ထိတွေ့ပြစ်ခတ်တိုက်ခိုက်မှုမရှိတဲ့3ဖွဲ့ဆိုပြီးတော့အဲ့လိုမျိုးခွဲခြားထားတာပေါ့လေ။ဆိုရင်ထိတွေ့ပြစ်ခတ်တိုက်ခိုက်မှုမရှိတဲ့3ဖွဲ့ကြတော့နိုင်ငံဆွေးနွေးပွဲကိုတက်ပါဆိုပြီးတော့သူတို့ကအဲ့လိုမျိုးဦးသိန်းစိန်ဆိုရလက်ထက်မှာလုပ်ခဲ့တယ်။ကျန်တဲ့ထိတွေ့ပြစ်ခတ်မှုတိုက်ခိုက်မှုရှိနေတဲ့3ဖွဲ့ကြတော့သူတို့ကအတိမတ်မပြုဘူးပေါ့လေ။အကြောင်းမျိုးမျိုးပြတာပေါ့နော်။
ဆိုတော့အခုကလေဒီအဲ့အဖွဲ့၃ဘွဲ့နဲ့ပတ်သက်ပြီးတော့အခုပြောနေကြတာပေါ့လေမူကပထမပိုင်းမှာတော့ဒီကာကွယ်ရေးဦးစီးချုပ်ကနေပြီးပြောထားတာပေါ့ဒီအဖွဲ့တွေအနေနဲ့လက်နဲ့ဆွံ့ရမယ်ဆိုတဲ့သဘောမျိုးပြောထားတယ်။ဒါနောက်ပိုင်းကျတော့သတင်းတွေထွက်ပေါ်လာတာပေါ့ဒီအဖွဲ့တွေဘက်ကနေပြီးတော့ပေါ့ဒီအပြစ်ခတ်ရစဲရေးကြီးညာပေးရမယ်ဆိုတဲ့အပိုင်းမျိုးသူတို့ပြောလာတာရှိတယ်ခင်ဗျာ။ကျွန်တော်တို့ကသေချာသိကျင်တာတမတော်ရဲ့သဘောထားဘယ်လိုရှိနေတာလဲခင်ဗျာ။ဘယ်လိုများသိထားပါလဲခင်ဗျာ
။အဲ့ဒါလေကျွန်တော်တို့ဘက်ကမရှင်းပါဘူး။ဂျွန်လ3ရက်နေ့မှာပဲဒေါက်တာတင်မျိုးဝင်းဦးဆောင်တဲ့အဖွဲ့နဲ့ဒီချင်းမိုင်မှာတွေ့ပါတယ်။အဲ့ဒီတော့ကလေကျွန်တော်တို့မေးမြန်းခဲ့ပါတယ်။မေးတဲ့အခါကျတော့လက်နဲ့ဆုံရေးဆိုတဲ့အတိတ်ပေပေါ်မှာတော့ကျွန်တော်တို့မေးတယ်။အဲ့ဒီမှာလည်းမရှင်းဘူးပေါ့နော်။သက်ဆိုင်ရာအဖွဲ့စည်းတွေဘက်ကပြစ်ခတ်ရစေးကြောင့်ကြေညာပေးရမယ်လို့နောက်ပြီးတော့မှလက်နဲ့ကိုပဲတနေရာမှာထားခဲ့ရမယ်လို့အဲ့လိုမျိုးတွေပြောနေတာတွေရှိပါတယ်။ဒါအားလည်းပဲအစိုးရရဲ့သဘောထားလားတက်မတော်ရဲ့သဘောထားလားအဲ့ဒါတိတ်တိတ်ကိုကိုမရှိသေးပါဘူး။အဲ့လိုမျိုးအနေထားတော့ရှိပါတယ်။
ဒီကိစ္စတွေရှင်းရှင်းလင်းလင်းပြက်ပြက်သားသားပေါ့အကုန်လုံးသိပြီးတော့မှပေါ့ဒီအားလုံးပါဝင်ရေးဆိုတဲ့ကိစ္စကိုဆောင်ရွက်ရမှာဖြစ်တဲ့အတွက်ကြောင့်ပေါ့လေဒီအချက်ပေါ်မှာပေါ့လေဘယ်လိုစဉ်းစားပြီးတော့ဆက်လက်ဆောင်ရွက်ဖို့ရှိပါသလဲခင်ဗ
ျကျွန်တော်တို့ဘက်ကတော့ခုနပြောသလိုမျိုးပေါ့နော်အနည်းဆုံးကျွန်တော်တို့လိုအပ်ချက်ကတော့စည်ရေးနိုင်ငံရေးလူမှုရေးအာမခံချက်တွေလိုပါတယ်အဲဒါအပြန်အလှန်ဒီကိုပြုကြတဲ့အခမ်းအနားလိုမျိုးအဲ့လိုမျိုးလှုပ်ကြရင်တော့ပို့ပြီးတော့မှအသင့်ပြင်မယ်ပို့ပြီးတော့ကောင်းမယ်ပေါ့လေတဖက်သက်လှုပ်တဲ့အခါမှာကျွန်တော်သိသလောက်သက်ဆိုင်ရာအဲ့ဒီသူတို့လက်နဲ့ဆွံ့ရမယ်လို့ပြောထားတဲ့၃ဖွဲ့ကအကြိမ်ကြိမ်တစ်ဖက်သက်ပြစ်ခတ်ရစီတွေနော်လုတ်ခဲတာတွေသူတို့ကြီးညာထားတာတွေရှိပါတယ်ရှိပြီသားပါအဲ့ဒါတွေပေါ့နော်ကျွန်တော်မြင်တာကတော့အခုလည်းပဲထပ်ပြီးတော့မှကြီးညာချက်လုတ်ပေးရမယ်ဆိုလို့ရှိရင်ဘေးပေါ်မှာလုတ်ပေးရမှာလဲအဲ့လိုမေးခွန်းတွေရှိတယ်ပေါ့နော်အဲ့ဒါတွေကမရှင်းပါဘူးအဲ့ဒါကြောင့်ကျွန်တော်တို့မြင်တာကတော့အခုနောက်ကအာမခံချက်တွေပေးရမယ်နိုင်ငံရေးအရဆိုရင်လည်းပဲဟိုဒီနိုင်ငံရေးဆွေးနွေးပွဲမှာတန်တူဆွေးနွေးဆုံးဖြတ်ပိုင်ခွင့်တို့ကိုဒါတွေပေးဖို့လိုတယ်ပေါ့လေအဲ့လိုအာမခံချက်တွေရှိမယ်ဆိုရင်တော့ကျွန်တော်တို့လက်ရှိသွားနေတဲ့တနိုင်ငံလုံးပြည်ခရက်စီကိုလည်းပဲကျွန်တော်တို့ဖော်ဆောင်နိုင်မယ်နောက်ပြီးတော့မှနိုင်ငံရေးဆွေးနွေးပွဲကလည်းပဲကျွန်တော်တို့ကြီးငြိမ်တဲ့ပတ်ဝန်းကျင်အောက်မှာငြိမ်ငြိမ်ချမ်းချမ်းနဲ့ ဆွေးနွေးညှိနှိုင်းအဖြေရှာအခင်းချင်းကိုလည်းကျွန်တော်တို့ရနိုင်မယ်ပေါ့လေအဲ့လိုနေထားတော့ရှိပါတယ
်ဒီကိစ္စတွေအကုန်လုံးကတော့လက်နက်ကင်တိုင်းရင်းသားအဖွဲ့တွေထိတ်တိစီဝေးဝဲတခုကျင်းပပြီးတဲ့အချိန်မှာအဖြေထွက်လာလိမ့်မယ်လို့ထင်ပါလားခင်ဗျဟု
တ်ကဲ့ထွက်နိုင်ပါတယ်ကျွန်တော်တို့ကြားမှာတော့သိကွဲပြားတာမရှိပါဘူးဆို NCA ကိုလက်ဖက်ထိုးတာနဲ့မထိုးတာဒီကွဲပြားမှုလေးပဲရှိပါတယ်အရေးကြီးတာကတော့အစိုးရဘက်ကပေါ့နော်အတူတူတက်မတော်နဲ့အစိုးရကြားမှာပေါ့လေတူညီတဲ့အမြင်သဘောထားတွေရှိပြီးတော့မှတကယ်စစ်မှန်တဲ့ပြုပြင်ပြောင်းလဲရေးတို့နော်ငင်းချမ်းရေးနဲ့အမျိုးသားပြန်လည်တင့်မြတ်ရေးစီကိုတွောနိုင်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အရာရာကအဆင်ပြေလိမ့်မယ်လို့အဲ့တိုင်းပဲအကောင့်ဘက်ကနေကြည့်ပါတယ
်ဟုတ်ကဲ့ခင်ဗျအဲ့တော့ညီလာခံကြီးအနေနဲ့ပေါ့လေဘယ်တော့လောက်များဖြစ်လိမ့်မယ်လို့မှန်းထားပါလဲခင်ဗ
ျဇူလိုင်လမှာတော့ဖြစ်ဖို့တော့ကျွန်တော်တို့ညီမန်းနေပေါ့လေအဓိကတော့27ရာစုပင်လုံညီလာခံမတိုင်ခင်မှာလုံမယ်လို့တော့အဲ့လိုညီမန်းထားပါတယ်ဆိုဒီကြားထဲမှာလည်းပဲကျွန်တော်တို့နိုင်ငံရဲ့အကြီးအကဲတွေပေါ့လေနော်ဒါတွေနဲ့တွေ့ဖို့လည်းပဲအစီအစဉ်တွေဆွေးနွေးတာတွေရှိပါတယ်ထပ်ပြီးတော့မှညှိနှိုင်းဖို့လည်းပြင်ဆင်နေတာတွေရှိပါတယ်
ဟုတ်ကဲ့ခင်ဗျကျေးဇူးပါပဲခင်ဗျအခုလို့ရှင်းပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျဟု
တ်ကဲ့ပါကျေးဇူးပါ